အမေရိကန်ဒုတိယမရကမလာဟာရစ်စာအစ္စရေးအစိုးရအဖွဲ့ဝင်ဝန်ကြီးတဦးဖြစ်တဲ့ဘန်နီကန့်စ်နဲ့ဒီကနေ့မလ၄ရက်နေ့မှာသမရအင်ဂျီရောမှာတွေ့ဆုံမှုရှိတဲ့ကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်တွေ့ဆုံမှုအတွင်းဂါဇာမှာပါလက်စတိုင်းတွေထိခိုက်သေဆုံးနေရတဲ့အခြေအနေယာယီအပြစ်ခတ်ရစေးရေးနဲ့ဖန်ခံထားရတဲ့ဒဇာကန်တွေပြန်လည်ရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့ပြောပါတယ်မနေ့မလ၃ရက်နေ့တုန်းကတော့ဂါဇာကမ်းမြောင်မှာအပြစ်ခတ်ရစေးရေးလှုပ်ဆောင်မှုဒုသမရဟာရစ်ကအစ္စရေးကိုဖိအားပေးတောင်းဆိုခဲ့ပါတယ
် of suffering in Gaza there must be an immediate ceasefire
ကာဇာမှာကြုံတွေ့နေရတဲ့ကြီးမားလာတဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတာကြောင့်အနည်းဆုံးသတင်းပတ်6ပတ်လောက်ချက်ချင်းအပြည့်ရကြဖို့လိုအပ်ပါတယ်။အဲ့ဒီအတွက်အစိုးပြုထားပြီးလည်းဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်တရားခဏနေပြန်လှုပ်အောင်လှုပ်ဆောင်နိုင်တယ်လို့ဆန္ဒရိက္ခာအထောက်ပံ့နေလဲပို့ပေးနိုင်မှာဖြစ်ပါတယ်လို့ဒူသမရာဟာရစ်ကမနေ့ကပြောသွားတာပါ။ဒါဟာအမေရိကန်အစိုးရတဲကထိတ်တန့်ခေါင်းဆောင်တဦးအနေနဲ့ကာဇာကအခြေအနေတွေရော့ပတ်ရော့ပါသွားရေးအတွက်အစ္စရေးရဲ့လှုပ်ရက်တွေပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်တာလည်းဖြစ်ပါတယ်။ကာဇာကမ်းမြောင်မှာလူမဆန်တဲ့ဖြစ်ရပ်တွေနဲ့ကြုံတွေ့နေရတဲ့အပြင်ဆန္ဒမှုဆိုင်ရာကပ်ဘေးကြီးနဲ့ရင်ဆိုင်နေရတာကြောင့်အစ္စရေးအနေနဲ့ဆန္ဒရိက္ခာအထောက်ပံ့နေစစ်ဆင်နိုင်အောင်ဒုသမရကမရာဟာရစ်ကအစ္စရေးကိုဖိအားပေးတောင်းဆိုခဲ့တာဖြစ်ပါတယ်